2021ခုနှစ်ဖေဖော်ဝါရီလ1ရက်နေ့မှာအာဏာသိမ်းခဲ့ပြီးတဲ့နောက်အရေးပေါ်ကာလ6လသက်တမ်းကိုအကြိမ်ကြိမ်တိုးလာခဲ့တာဖြစ်ပြီးတော့ဒီတစ်ကြိမ်နဲ့ဆိုရင်5ကြိမ်မြောက်လည်းဖြစ်ပါတယ်။မနှစ်ဇူလိုင်လကုန်မှာနောက်ဆုံးကြိမ်6လသက်တမ်းတိုးထားတာပါ။အာဏာသိမ်းပြီးမကြာခင်2021ခုနှစ်ဧပြီလတုန်းကတော့အရေးပေါ်သက်တမ်းကာလနှစ်နှစ်ထက်ပိုမကြာနိုင်ဘူးလို့စစ်ကောင်စီရဲ့ပြောခွင့်ရဗိုလ်ချုပ်စော်မင်းထွန်းကပြောဆိုခဲ့ပူပါတယ်။ဒီလိုပြောပြီးနောက်ပိုင်းမှာပဲတာမန်မဟုတ်တဲ့အခြေအနေကြောင့်ဆိုတဲ့အကြောင်းပြချက်နဲ့အကြိမ်ကြိမ်6လသက်တမ်းတိုးခဲ့တာပါ။အရေးပေါ်အခြေအနေသက်တမ်းတိုးတဲ့တစ်ချိန်တည်းမှာပဲသခိုင်းချင်းမကွေးတနင်္သာရီပဲခူးမွန်ကရင်နဲ့ကယားပြည်နယ်တွေကမြို့နယ်40နီးပါးမှာစစ်အုပ်ချုပ်ရေးကြီးညာထားပြီးတော့တချို့မြို့နယ်တွေမှာညမထွက်ရအမိန့်တွေကိုလည်းထုတ်ပြန်ထားစေဖြစ်ပါတယ်။အခုလိုအရေးပေါ်အခြေအနေနောက်ထပ်6လသက်တမ်းတိုးခဲ့တဲ့စစ်ကောင်စီဘက်ကကတိပေးထားသလိုရွေးကောက်ပွဲကျင်းပနိုင်မယ့်အခြေအနေဟာနောက်ထပ်ပိုပြီးနှောင့်နှေးကြမ်းကြနိုင်တယ်ဆိုပြီးတော့တုံ့သက်ပြောဆိုမှုတွေလည်းရှိနေပါတယ်။